ကြတော့အညီညွတ်ပြန်ရှုတယ်ရှုရလေရောရဲ့ယုတ်တဘာဝနန္တဘာဝသူ့ဘာသူဖြစ်ပြက်နေတာဖြစ်ပြက်နေတဲ့ယုတ်နံပေါ်မှာသွားဆွဲလမ်းမှုတက္ကရာဖြစ်နေပါလားအဲ့ဖြစ်နေတဲ့တက္ကရာစိတ်ကလေးဟာငါအလိုပဲယုတ်ဖြစ်ယုတ်ဒီခန္ဓာ၅ပါးကြီးဟာသူ့သဘောသူဆောင်သူ့ဘောသူဖြစ်နေတာဟာတဘာဝပါလားငါအလုံးဖို့ငါမဟုတ်ငါကူတဘာဝပါလားလို့ဆိုပြီးတော့မှန်ချရတဲ့ခါကျတော့ရှုကျင်နေဆိုတဲ့စိတ်လွတ်လွတ်တဲ့စိတ်လွတ်လောင်ကြတဲ့စိတ်ဟာလားအဲ့ဒီစိတ်ကလေးဟာချုပ်ငြိမ်းသွားတယ်အဲ့လိုချုပ်ငြိမ်းသွားတဲ့အတွက်ကြောင့်ကြံကျင်တဲ့စိတ်လည်းမရှိတော့ဘူးလွတ်လွတ်တဲ့စိတ်လည်းမရှိဘူးလွတ်အောင်ကြံမဲ့စိတ်လည်းမရှိဘူးလွတ်လန်းရှာမဲ့စိတ်လည်းမရှိတော့ဘူးမရှိတော့ဘဲနဲ့ဒါကြတဲ့ဒီစိတ်ကလေးဟာခန္ဓာ၅ပါးပေါ်ကနေလွတ်ကြောင်းရှာမဲ့စိတ်စိရလို့လွတ်လွတ်တဲ့စိတ်အဲ့ဒါချမ်းသာခြင်းတဲ့စိတ်ချမ်းသာလို့တဲ့စိတ်အဲ့ဒီစိတ်ကလေးဟာဒါကြတဲ့မှန်ချပြီးတော့ချုပ်ငြိမ်းသွားချုပ်လဲချုပ်ငြိမ်းသွားရောသူရက်သွားအားရသွားတယ်လွတ်လွတ်တဲ့စိတ်လွတ်အောင်ကြံတဲ့စိတ်ဆင်းရဲလို့လွတ်လွတ်တဲ့စိတ်ဆင်းရဲမှလွတ်ကြောင်းချမ်းသာရှာလို့တဲ့စိတ်အဲလွတ်အောင်ကြံမဲ့စိတ်အဲလိုပြုမဲ့စိတ်ကလေးဟာချုပ်ငြိမ်ပြီးတော့ဒီခါလေအားလုံးချုပ်သွားတဲ့ကြောင်ဒါနိဗ္ဗာန်ပါပဲသူကအဲလိုခန္ဓာ၅ပါးရဲ့သဘာဝကိုဉာဏ်နဲ့မြင်လိုက်တဲ့ခါကျတော့ငါအလုံးဖို့ငါမဟုတ်ငါလှုပ်ရှုနေတာလွတ်အောင်လုပ်နေတာအပေါ်ပဲလို့ငါမှန်ချသွားတော့မှန်ချသွားတော့ဘုရားလိုရှိနေတဲ့သတ္တဝါမိတောက်နေတဲ့စိတ်ကလေးကချုပ်ငြိမ်းသွားတယ်။အဲ့ဒါဒါနိဗ္ဗာန်ပဲ။သတ္တဝါမိချုပ်သွားတာနိဗ္ဗာန်ပဲ။ဒါဥစဉ်ရဲ့အရိယမက်မှာဒီအကြောင်းနဲ့ပတ်သက်လို့အကျေဟောထားပြီ။အဲ့တော့ဉာဏ်စဉ်အားဖြင့်ဒီမဲ့ဉာဏ်ပူဉာဏ်ကိုမရောက်သေးဘူး။ချုပ်ငြိမ်းနေတဲ့သဘောတတ္တိလေးပဲရှိသေးတယ်။အဲ့ချုပ်ငြိမ်းနေတဲ့သဘောတတ္တိလေးကနေပြီးတော့မဲ့မကူသေးဘူး။အရင်တော့ရှုလို့တဲ့စိတ်၊ទីလို့တဲ့စိတ်၊ရှုရတိရမြန်အဲရှုတဲ့နေရာမှာသာသဘောကိုသိလို့လိုက်လိုက်တတိထားနေတဲ့တတိလေးပေါ်မှာတက္ကရာကအဲတက္ကရာကနေတဲ့ခါကျတော့ဓမ္မသဘောဓမ္မယုဓမ္မနာနိဗ္ဗာန်ဆိုတဲ့ချုံညာဉာဏ်မရောက်ဘူးအဲတက္ကရာလေးဟာအခုတော့ချုပ်လဲသွားတော့တတိပြီတတိကိုစိုးမွေးမတက္ကရာမရှိတော့တတိပြီအကြောင်းကင်းနေပါတယ်ပိုင်ရှင်မဲ့နေတယ်တတိမှာပိုင်ဆိုင်မဲ့လူမရှိဘူးတတိကိုစိုးမွေးမဲ့လူမရှိဘူးစိုးမွေးမဲ့စိုးမွေးမဲ့ရာမရှိတော့ဘူးတတိပေါ်မှာငါလို့တက္ကရာလာဆွဲစရာမရှိတော့တတိပြီပဂရိတုတ်တိစင်ကျဲပြီးတော့အလိုလိုတီးနေတယ်တတိထားမယ်လို့မရှိအဲ့ဒါတတိပြုမယ်လို့မရှိတတိကိုစုံမမယ်လို့မရှိတတိကိုပိုင်စုံမယ်လို့မရှိအဲ့ဒါတတိကိုချုပ်ချယ်မယ်လို့မရှိပဲနဲ့တတိပြီတုတ်တိစင်ကျဲပြီးတော့ပဂရိတိုင်းတီးနေတယ်တက္ကရာဒိဋ္ဌိကမှန်ချပြီးတော့သူ့ဘာသူချုပ်သွားပြီအဲ့တော့ဘာကြံလဲယုတ်ဒီအဗျာကရဇောကြံအဗျာကရပဲကြံတော့တယ်တတိပြီအဗျာကရကြံနေခဲ့တယ်အကြောင်းပိုင်ရှင်မဲ့ကြံနေခဲ့တယ်အာယုန်တို့စိတ်တို့စေတသိက်တို့သည်ချုပ်ငြိမ်းနေတယ်အဲ့တော့နိဗ္ဗာန်ပဲမဲ့မကူသေးဘူးမဲ့ကူတယ်ဆိုတာကဒီခန္ဓာ၅ပါးရှိနေတဲ့ဒီယုတ်ဒီနံပြန်ပေါ်မှာပဲပြန်ပေါ်လာတဲ့အခါမှာဒီတက္ကရာကငဘူတိုင်းငါဥစ္စာငါဥစ္စာငါပစ္စည်းအာငါလွတ်အောင်ကြံမယ်ငါလွတ်လို့တယ်ငါချမ်းသာလို့တယ်ငါဆင်းရဲတယ်မှလွတ်လို့တယ်ဆိုတဲ့အလိုတက္ကရာကပြန်ပေါ်အောင်မှာပဲသူ့ကိုပိုင်နေတော့မပရသေးဘူးအခုတော့ तू ကမှန်ချပြီးတော့ချုပ်ငြိမ်းနေတဲ့ခိတ္တကနာချုပ်ငြိမ်းနေတာလေဒါနိဗ္ဗာန်ပဲအဲ့တော့ဒီယုတ်ဒီနာပြန်ပေါ်လာတဲ့အခါမှာတက္ကရာကငကိုတိုင်းပဲငါယုံငါနံလို့ငါလွတ်လို့တယ်ငါရှုလို့တယ်ငါငြိမ်းလို့တယ်ဆိုတဲ့ဌာနလေးဟာတက္ကရာလေးကပြန်ပေါ်လာပေါ်လာတာလေးကိုတတိယနေပြီးတော့တက္ကရာစိတ်ကလေးငါယုံငါနံငါလွတ်လို့လို့ကြံနေတဲ့ငါလို့ဆွဲတတ်တဲ့ငါစိတ်ကလေးကိုအကျိုးတရားအဖြစ်ကြံနေတဲ့တတိကပြန်လဲပယ်ချလိုက်ခြင်းသည်အဲ့ဒါမဲ့ပူသွားခြင်းဖြစ်ပါတယ်မဲ့ဆိုတာပယ်တတ်တာတက္ကရာကယုတ်နံပေါ်မှာသမုဒိယတွေ့တာအဲဒီသမုဒိယတွေ့တာမှုကိုအကျိုးတရားဖြင့်ကြံနေတဲ့တတိကပြန်လဲပန်းချမြင်လိုက်ခြင်းသည်မဲ့ပဲတက္ကရာကိုတတိကညံနဲ့ပြန်မြင်လိုက်တဲ့ခါကျတော့တက္ကရာကယုတ်နံပေါ်မှာလာစက်ဆရာမရှိတော့သူဒီလွတ်လျက်ပြီယုတ်နံကိုလွတ်လျက်ငါလို့လွတ်လျက်ပြီချုပ်တက္ကရာချုပ်သွားဒီတက္ကရာချုပ်တော့နိရောဓတစ္ဆာမဂ္ဂတစ္ဆာမဂ္ဂတစ္ဆာဖြင့်တတိယတက္ကရာကိုပယ်လိုက်ပြီပယ်တဲ့ခါကျတော့ယုတ်ဓမ္မအနန္တမပေါ်မှာငါလို့ဆွဲမယ်ဖြစ်တယ်ပြက်တယ်ဒီပေါ်မှာဆင်းရဲညင်းငွေတယ်ဆိုတဲ့စိတ်ကမရှိတော့ဘူးယုတ်ရဲ့သဘာဝလက္ခဏာနာရဲ့သဘာဝလက္ခဏာရှုစရာလဲငါမဟုတ်ငါအလုံးမဟုတ်ငါအလုံးမဟုတ်ငါလည်းမဟုတ်တော့ဘူးငါကိုယ်နဲ့နဲ့ယုတ်လို့ဉာဏ်တက်တက်ပဲကြံနေခဲ့တော့အဲအဲ့ဒါဆိုလို့ရှိရင်ဒါညာနာတတနာဝိသုဒ္ဓိအစပထမပိုင်းမှာသီလဝိသုဒ္ဓိဒုတိယပိုင်းမှာစိတ်တဝိသုဒ္ဓိတတိယပိုင်းမှာဒိဋ္ဌိဝိသုဒ္ဓိပရုဒ္ဓပိုင်းမှာကိခာဝိတရဏဝိသုဒ္ဓိကိခာဆိုတာယုံမှားခြင်းဘာလို့ယုံမှားကြလဲဆိုပထမခံစားပြက်ကို ဤလွတ်ကြောင်းဘင်းစုပ်ကိုမျက်မှောက်ပြုလာတဲ့အခါဘဝင်သုံးချက်ကြတယ်ဇောသုံးချက်ချုပ်တယ်တဝီတိကြသွားတဲ့အခါမှာဟောခန္ဓာပြက်ပြက်မှုရဲ့ချုပ်ကြောင်းကိုမျက်မှောက်ပြုခြင်းဒီမဉ္ဇဉ်အဲ့ရနဲ့ဘဝင်သုံးချက်ဇောသုံးချက်ဖြုတ်ပြီးတော့မနောအကြည့်မနောဟရယဝိတုမှာတည်နေတဲ့အတိလေးကစိတ်ကလေးကဖိုးလို့မိမိဘဝယူခဲ့တာအဲ့ဒါလေးကမမြဲခဲ့ဘူးအရင်တော့အဲ့ဒီဥစ္စာဒါမဲ့ပဲဒါဖိုးပဲငါသောတပတိမဲ့ကူးပြီလို့ဒါကိန့်ခါယုံမခဲ့အခုတော့အရိယာဘဝင်သုံးချက်ဇောသုံးချက်ဒီကရိယာစဉ်အပြင်ဘိဒ္ဓကိုပြန်ဆက်ဆံတဲ့အခါမှာဘဝင်သုံးချက်ဝေဇောသုံးချက်ကမပြုတ်ဖက်နဲ့ပြန်တက်လာအဲ့တော့မှဒီပုံမှာပြန်ပြီးတော့ယုံမလာတယ်ငါမဲ့လဲမမြဲပါလားငါဖို့လဲမမြဲပါလားမပိုင်ဆိုင်သေးပါလားမတည်ငြိမ်သေးပါလားသို့တော့အဲ့ဒီပုံမှာမဲ့ညံဖုန်ညံလို့တော့ဖုံးရက်ခဲ့တယ်ဒါပေမဲ့အပြင်ကရိယာဆိုပြန်တက်တော့ဒီဖို့ကမနေနိုင်ဘူးအဲ့တော့ဒီဖို့တန်လျာဖြစ်ခဲ့ရုပ်ပါခဲ့အဲ့ဒါကိန့်ခါဝင်တော့အခုတော့ဒီဘောမှာမဆိုင်တော့ဘူးခန္ဓာငါးပါးသူ့ဘောသူဖြစ်တာလည်းမဟုတ်တော့ဘူးပြက်တာလည်းမဟုတ်တော့ဘူးခန္ဓာငါးပါးကရိယာဇောကြီးဝါယောကတွန်းတယ်ပထူရလှုပ်ရှားတယ်လမ်းနဲ့လည်းဝါယောတွန်းတယ်ပထူလှုပ်ရှားတယ်နေတာလည်းထိုင်တာလည်းဝါယောတွန်းတယ်ပထူလှုပ်ရှားတယ်စားခြင်းနဲ့ဆိုတဲ့စိတ်ကစေတနာသည်နိုင်တန်ခါရစားလိုက်တာကဝါယောနဲ့ပထူသုံးတန်လှုပ်ရှားနေတာအဲ့ဒီဘောမှာတက္ကရာဒိဋ္ဌိပြုတ်သွားပြီပြုတ်သွားတဲ့အတွက်ကြောင့်ဒီဘောမှာငါလို့လည်းမစွဲတော့ဘူးစွဲကြည့်လို့လည်းမရတော့ဘူးအဲ့ဒီခုမှမြဲသွားအကျိုးတရားကြံနေတဲ့တတိကတက္ကရာခန္ဓာ၅ပါးကိုလာဆွဲမဲ့တက္ကရာကိုပြန်လည်မြင်ပြီးတော့ဘယ်တော့မှဒီခန္ဓာ၅ပါးဘုံမှာဒီအကျိုးတရားပြည့်စက်ခန္ဓာ၅ပါးဘုံမှာပြန်လည်ဆွဲပြီးတော့အဲ့ဒါငါသဘောငါယုံငါအလိုလို့ပြန်ဆွဲမဲ့ဉာဏ်ဒီဘယ်လိုမှပြန်မပေါ်လာတဲ့အတွက်ကြောင့်ဒီဥစ္စာသွားလဲဒီတိုင်းပဲသွားလဲအဲ့ဒါတက္ကရာဒိဋ္ဌိချုပ်နေပြီစားလဲတက္ကရာဒိဋ္ဌိချုပ်နေပြီနေလဲတက္ကရာဒိဋ္ဌိချုပ်နေပြီအရင်တော့ကရိယာသောပြန်နေတဲ့အခါပြန်ကတ်အခုကကရိယာသောနဲ့ပြန်နေတဲ့အခါမှာလဲကန့်ညှိခြင်းလည်းမရှိတော့ဘူးတွေ့တာခြင်းလည်းမရှိတော့ဘူးပတ်သက်ခြင်းလည်းမရှိတော့ဘူးဒီတစ်ခါတော့မြဲပြီအဲအဲ့တော့ကိန့်ခါဝိညာဏဝိတ္တိဒီတစ်ခါမှငါအရိယာမဲ့ကူပြီလို့သိသွားတယ်အရင်တော့သိခဲ့တာလောကီမဲ့ပဲအခုငါသိခဲ့တာအခုရရှိခဲ့တဲ့မဲ့ဒီလောကုတ္တရာမဲ့အရိယာမဲ့ပဲလို့ဉာဏ်နဲ့သင်္ကြန်သွားသိသွားပြီအဲ့လိုဉာဏ်နဲ့သင်္ကြန်သွားသိကြကညာနာတတနာဝိတ္တိမဲ့ဟုတ်ဘူးမဟုတ်ဘူးကိုသိတာကမက်ကမက်ကညာနာတသနာဝိတ္တိပထမလောကီမက်ကိုလောကုတ္တရာမက်ဟုထင်နေတာဝိကိခာဝိတ္တနာဝိတ္တိယုံမှားခြင်းအဲ့တော့မိမိဒီသွားသည်ပြည်စီလာသည်ပြည်စီနေသည်ပြည်စီထိုင်သည်ပြည်စီအိပ်သည်ပြည်စီလျောင်းသည်ပြည်စီအပြင်အာရတ္တနဲ့တိုက်ဆိုင်နေတိုက်ဆိုင်နေမှာမိမိအကျိုးတရားလေးပေါ်မှာတက္ကရာပြုတ်ပြီးတော့ဘယ်တော့မှဒီတက္ကရာကပြန်လည်ပေါင်းဆက်ခြင်းပတ်သက်ခြင်းရှုပ်ထွေးခြင်းရောထွေးခြင်းမပြုတော့ဘူးလို့ပြုတ်လည်းမပြုတ်တော့ဘူးပြုတ်လို့လည်းမရတော့ဘူးအရင်တော့ကပြုတ်တယ်ကန့်ညိတယ်ခွာမှပြုတ်တယ်အခုတော့ခွာတာလည်းမဟုတ်တော့ဘူးကတ်တယ်လည်းမရှိတော့ဘူးခွာစရာလည်းမလိုတော့ဘူးပြန်ကတ်ဖို့လည်းမလိုတော့ဘူးကတ်လို့လည်းမရတော့ဘူးစင်ကြဲသွားပြီညံလည်းအမြင်စင်ကြဲသွားပြီအဲ့တော့မိမိကိုယ်ကြီးချမ်းသာသွားပြီငါဘယ်တော့မှအပေမကြတော့ဘူးဒီခန္ဓာငါးပါးကငါဘယ်တော့မှပေါင်းစပ်လို့လည်းမရတော့ဘူးဒီခန္ဓာငါးပါးရဲ့တဘာဝပေါ်မှာလည်းငါယုံမှခြင်းမရှိတော့ချမ်းသာပြီဒီပေါ်မှာငါဆွဲပြုတ်ပြီမရှိတဲ့အဝိဇ္ဇာတဏှာဥပါဒဏ်ကြီးချုပ်ပြီးပုဂ္ဂိုလ်တ attva ချုပ်ပြီးဒီဘောမှာဒေါသစေတနာမာနစေတနာတွေငါချုပ်ပြီးအပေတကားငါပိတ်ပြီးလို့ကိုယ့်ကိုတည်သွားတဲ့ကကိုယ်စိတ်ကလေးကချမ်းသာချမ်းသာနေတဲ့အတွက်ကြောင့်ဒီလိုချမ်းသာတာဒီဘာကြောင့်ချမ်းသာရတာလဲနော်ငါဒီတရားတွေကျင့်လို့ချမ်းသာခဲ့တာပဲဒီတရားတွေဘယ်တည်းအစပေါ်လာလဲလို့ပြန်ကြည့်ရခါဩမြတ်စွာဘုရားပွင့်နေလို့ဒီသိချင်းတဲ့ကဘာတသိမြတ်စွာဘုရားပါရမီ7ပါးအပြားသုံးစားပြီးဖြည့်ကျင့်စည်းဘူးခဲ့တဲ့အတွက်ကြောင့်ဒီတရားတွေပေါ်လာပါလားအော်ဒီတရားကိုကျင့်လို့ငါချမ်းသာပါလားငါအပေတကားကိုပိတ်ပြီလို့ကိုယ်ကိုယ်လည်းယုံကြည်တယ်ကိုယ်ကိုယ်လည်းချမ်းသာနေတယ်အဲ့တော့ဒီလိုချမ်းသာတယ်ကြီးဖရာကြောင့်ပဲဖရာပွင့်တာမှန်တယ်သစ္စာလေးပါးညာနေအမှန်ပဲရသော်ဖရာဒီသစ္စာလေးပါးညာကိုဖရာမကူတရားမူညာဖြင့်ကိုယ်ပိုင်သိခဲ့တယ်ဒီတပတ်ဒီတရားတွေကိုလည်းကိုယ်ပိုင်ညာနဲ့သိခဲ့တယ်ဒါကြောင့်မလို့ရသော်ဖရာဒီတပတ်သဘောတရားတွေတရားအမွေနှစ်ဘုဒ္ဓဘက္ခရတရား38ပါးကိုထားခဲ့လို့ငါအခုလိုကျင့်လို့ချမ်းသာပါလားဆိုပြီးတော့ဖရာပေါ်မှာလည်းပုဂ္ဂိုလ်ယုံမှခြင်းကျင်းသွားပြီဖရာမှာဟုတ်ပါလေသွားဆိုတာမရှိတော့ဘူးအဲ့ဒါကဗုဒ္ဓကင်ခတိဖရာ၌ယုံမှခြင်းဓမ္မကင်ခတိတရား၌ယုံမှခြင်းယုံမှစရာမရှိတော့ဘူးယုတ်တမနန္ဒမခန္ဓာ5ပါးပေါ်မှာမိမယောက်ျားပုဂ္ဂိုလ်တ attva မရှိငါမရှိငါကိုခန္ဓာ5ပါးသူ့သဘောသူ့ဆောင်သူ့သဘောသူ့ပြက်သူ့လုံသူ့လုံနေပါလားတို့ကျင့်တာဒီဗောဓိပက္ခရာတရား38ပါးနဲ့ကျင့်လို့ငါမြင်ခဲ့ပါလားဒီတရားတွေလည်းမှန်ကန်ပါလားဒ ဒီတရားကျင့်လို့ချင်းချုပ်တယ်ငင်းနေဤတယ်ချမ်းသာတယ်ဆိုတာလေမှန်ပါလားဆိုပြီးတော့တရားပေါ်မှာလဲတန်တရားမရှိတော့ဘူးတမေကင်ခတိဒီတရားကြီးကျင့်တာလားငါဘယ်လိုကြောင့်ရတယ်လဲလို့ပြန်ကြည့်တော့မိမိဆရာကြောင့်ရတယ်မိမိဆရာဘယ်သူဆရာကြောင့်ရတယ်အဲဦးသေးဆရာဦးသေးဆရာနေပြီးတော့တင်းဆရာတို့ဤတင်းဆရာတို့ဤရောက်ဘုရားရတယ်သုံးလုံးဆရာတို့စာအုပ်ဖတ်ပြီးတော့အဲ့ဒါတရားရခဲ့တယ်သုံးလုံး tin pi lo a sin ni a gung song a gung song ni pi de a khaya tin pi de a khaya tin ni pi lo a khu so yin sa yet sa dan mo tin tin pi lo tan ga do a shin su mya di di ti ya o ma kwe ma pyao aw thing di sao sao la ke de a twa chaung nga ro di dhamma a mui khan sa ba ba la so yo tan ga bo ma le yum ma yin kin twa bi a ara ga tan gi kin ga ti ko de deikha yana deikha ya kin ga ti so da mi mi ye a jin deikha ပေါ်မှာလဲယုံကြည်သွားပြီ။ဩဗတိဗောဓိကျတရားတရားသုံးခုခဏပေါ့ဒီလိုကြည့်လို့ရှိရင်ဒီအကျိုးတရားတွေရပြီစတဗာမိထုတ်ပါလားအယူမမမအတိမားတွေပေပါလားလွတ်ပါလားငြိမ်းပါလားအေးပါလားဆိုပြီးတော့မိမိရဲ့အကျင့်ပေါ်မှာလဲယုံမှချင်းကင်းသွားပြီ။အဲ့ဒါကသိက္ခာယသိက္ခာယကင်္ကတိခေါ်တယ်။ပုပ္ပတိကင်္ကတိဆိုတာရှေ့ဆုံးရှေ့တုန်းကငါမသိတုန်းကမြညာကြနာတွေ့ရထိရမှာအကြောင်းမှမသိအကျိုးမှမသိအကောင်းမှမသိအဆုံးမှမသိပုဂ္ဂိုလ်တ attva မရှိကြတဲ့ငါအောင်ပြုခဲ့ပါလားအခုတော့ရုဒ္ဓမနန္ဒမပေါ်မှာတက္ကာဒိဋ္ဌိငါဆွဲလဲပြုတ်သွားခန္ဓာ၅ပါးအလုံးငါမဟုတ်လို့ငါဆွဲပြုတ်သွားတဲ့အခါဒီခန္ဓာ၅ပါးဒီငါမဟုတ်ဘူးဆိုတဲ့အဆုံးလဲပြုတ်သွားတယ်ဒါကအရင်တုန်းကဒီလိုမသိခဲ့လို့တန်ត្រာလဲခဲ့ခန္ဓာ၅ပါးရခဲ့တယ်အခုတော့တိသွားတဲ့အခါကျတော့တန်ត្រာပြတ်ပြီးရက်ပြီးဝိညာတနာရက်ပြီးအပေတန္တရာချုပ်ပြီးဟဟလာအရင်တော့မသိခဲ့လို့ငါအခုလိုခန္ဓာ၅ပါးရတာအခုတော့သိတော့ခန္ဓာ၅ပါးချုပ်ပါလားအရင်တော့ပုဂ္ဂိုလ်တ attva ဆွဲခဲ့တာမှားလိမ့်တယ်ဆိုအရင်တော့မကောင်းသောအဆုံးကိုလည်းမြင်ခဲ့တယ်ဟဟလာအပရန္တေတိကင်္ကတိဆိုတာကနောက်အဆုံးဟဟလာမြင်ကြနံတွေ့ရထိရသိရမှာငါမဟုတ်ယောက်ျားမဟုတ်ပုဂ္ဂိုလ်တ attva မဟုတ်ငကူနံနဲ့ရုပ်ခန္ဓာ၅ပါးသူ့လို့သူ့လို့ပါလားလို့အဲခန္ဓာ၅ပါးတစ်စိတ်တည်းတည်သွားတဲ့ကြောင့်ရှိဆုံးနောက်ဆုံးတည်သွားတယ်။အဲအဲ့ဒါကနောက်ဆုံးပုပ္ပံတပရန္တိဒါကရှိဆုံးနောက်ဆုံးရုပ်ကြောင်းနံကျူနံကြောင်းရုပ်ကျူရုပ်ဖောက်ပြန်လို့နံပြုစရာကြီးညွတ်မယ်ခံစားစရာကြီးခံစားမယ်သိစရာရှိသိမယ်ဖောက်ပြန်တာရုပ်တရားညွတ်တာကနံတရားခံစားတာကဝိညာဏနံတရားသိတာကဝိညာဉ်နံတရားမှတ်တတ်တာကသိညာနံတရားခန္ဓာ၅ပါးသာလင်ဖြစ်တယ်ခန္ဓာ၅ပါးသူ့သဘောသူဆောင်သူ့လို့သူလုပ်နေတာငါမဟုတ်ဘူးလို့အဲ့တော့ရှေ့ဆုံးနောက်ဆုံးပေါ်မှာအကြောင်းအကျိုးချုပ်သွားတယ်။အဲ့တော့ရုပ်ဖောက်ပြန်လာသည်အကြောင်းတရားနံခန္ဓာ၅ပါးနံတရား၄ပါးပေါ်လာသည်အကျိုးတရားရုပ်ပေါ်လို့နံပေါ်လာရုပ်ချုပ်တော့နံချုပ်တယ်ရုပ်ဖြစ်တော့နံဖြစ်တယ်ရုပ်ပေါ်တော့နံပေါ်တယ်ရုပ်ချုပ်တော့နံချုပ်တယ်ရုပ်အကြောင်းကရုပ်ကဖောက်ပြန်လို့နံညွတ်တဲ့ခါရှိတယ်နံကအာယုံခံစားမှုကြောင့်ဟာလားရုပ်ဖော်ပြလာလည်းရှိတယ်အဲ့တော့ရုပ်အကြောင်းနံအကျိုးနံအကြောင်းရုပ်အကျိုးအကြောင်းအကျိုးသာရှိတယ်အကြောင်းအကျိုးသာဖြစ်တယ်အကြောင်းအကျိုးသာဖြစ်တယ်ဆိုတော့ပရိစ္ဆေသဘောပေါက်ကိုလည်းယုံမှချင်းပရိစ္ဆေသဘောပေါက်ယုံမှချင်းမရှိတော့ဘူးယုံနံခန္ဓာ၅ပါးအကြောင်းအကျိုးသာဖြစ်တယ်အကြောင်းအကျိုးသာပေါ်တယ်အကြောင်းအကျိုးသာဖြစ်တယ်အကြောင်းအကျိုးသာချုပ်တယ်အကြောင်းနဲ့အကျိုးပဲရှိပါလားလို့သတိဖြင့်ပရိစ္ဆေသဘောပေါက်မှာလည်းယုံမှချင်းမရှိတော့ဘူးပရိစ္ဆေသဘောပေါက်တရားတော်ကြီးကလည်းမှန်တယ်အဲ့လိုမြတ်စွာဘုရားကြီးဟဟလားဘုရားပေါ်၌ယုံမှချင်းတရားပေါ်၌ယုံမှချင်းသံဃာပေါ်၌ယုံမှချင်းမိမိရဲ့အကျင့်သိက္ခာပေါ်မှာလည်းယုံမှချင်းမရှိတော့ဘူး။သံသရာရှိဆုံးလည်းမယုံတော့ဘူး။ယုံမှချင်းမရှိတော့ဘူး။နောက်ဆုံးလည်းယုံမှချင်းမရှိတော့ဘူး။ရှိဆုံးနောက်ဆုံးရဲ့အကြောင်းကျိုးဆက်ဆံမှုပေါ်လည်းယုံမှမှုမရှိတော့ဘူး။ယုံနဲ့ဓမ္မသင်္ခါရတို့ရဲ့အကြောင်းအကျိုးသာဖြစ်တယ်အကြောင်းအကျိုးသာဖြစ်တယ်ဆိုတဲ့ပရိစ္ဆေသမုပ္ပါဒာလင်ဖြစ်ပါလားအကြောင်းအကျိုးသာလင်ဖြစ်ပါလားဆိုတော့ယုံမှချင်းဖြစ်ပါ့ကိုလည်းကိစ္စသွားတဲ့အတွက်ကြောင့်ကိခဝိတ္တနာဝိသုဒ္ဓိခေါ်ပါတယ်။မက္ကညာဏတတနာဝိသုဒ္ဓိဟုတ်လား။မိမိရဲ့မဟုတ်ဘူးမဟုတ်ဘူးအရင်ကတော့ဒါလောကီမဲ့အခုလောကုတ္တရာမဲ့ပဲလို့ညာနဲ့တိကျပိုင်နေသေးကြစွာဟာဆုံးပြနိုင်တဲ့တကြောင်ဟာမဲ့ပေါ်မှာလဲသင်ကျေသွားပြီအဲ့တော့မဲ့ရဲ့အညီညွတ်ကြောင့်တရားတွေဆိုတာရှိတယ်မဲ့ဟုတ်ဘူးမဟုတ်ဘူးဟာလားအဲ့ဒီမဲ့ညီကျော်ဩဘာတာအယောင်နေအလင်းဘုံနေပိမိမ့်မှန်နေသတိဖြင့်အဲ့ဒီပေါ်မှာလဲမပါဘူးယုတ်ခန္ဓာ၅ပါးပေါ်မှာလဲမဲ့နန်တီရဲ့အညာန်တီရဲ့ခန္ဓာ၅ပါးသာလင်သိကျခန္ဓာ၅ပါးမှာတက္ကရာကိုမြင်တဲ့ခန္ဓာ၅ပါးမှာလာဆွဲမဲ့တက္ကရာကိုချုပ်တယ်အဲဒီပုံမှာအယောင်လည်းမရှိအစင်းလည်းမရှိအလင်းလည်းမရှိအဲအဲ့တော့ကြောင့်ဩဘာတဆိုတဲ့ညီညီကြောင်းအလင်းအောင်လဲဩဘာတညီညီကြောင်းလည်းမရှိဘူး ပီတိဟုတ်လားဒီစိတ်ချုပ်သွားတယ်ဟုတ်လားခန္ဓာငါးပါးပေါ်မှာတက်ကြရလို့သွားဆွဲမယ်ငါလို့ဆွဲမဲ့စိတ်ချုပ်ငါမှမရှိပဲပီတိဆိုတဲ့နှစ်သက်ခြင်းလည်းမရှိတော့ဘူးဟုတ်လားနှစ်သက်စရာလည်းမရှိဘူးမနှစ်သက်စရာလည်းမရှိဘူးတွေ့တာစရာလည်းမဟုတ်ဘူးမတွေ့တာစရာလည်းမဟုတ်ဘူးခန္ဓာငါးပါးသဘာဝပဲလို့ဉာဏ်နဲ့ပိုင်းခြားမြင်တဲ့ကြောင့်ဒိဋ္ဌိဝိပန္နတာသိတံဝိပန္နတာသိညာဝိပန္နတာချုပ်ခြင်းဝတဲ့ကြောင့်သူ့ဘောမှာပီတိလည်းမရှိတော့ဘူးပတ္တိသူ့ရဲ့ဘောမှာငြိမ်းချမ်းခြင်းလည်းမရှိတော့ဘူးငြိမ်းညာလည်းမဟုတ်အေးညာလည်းမဟုတ်ဘူးချမ်းသာညာလည်းမဟုတ်ဘူးခံစားညာလည်းမဟုတ်ဘူးအမှန်ကိုအမှန်တိုင်းမြင်သွားတာအကြောင်းသမှုရိယအကျိုးဒုက္ခခန္ဓာငါးပါးပေါ်မှာတက်ကသွားပြီးသမှုရိယကိုအကျိုးရိယပြီးကြံနေတဲ့တတိကပယ်ချက်ပယ်တက်လိုက်တဲ့အတွက်ကြောင့်ဟုတ်လားသူ့ဘောမှာငြိမ်းချမ်းခြင်းလည်းမရှိနှစ်သက်ခြင်းလည်းမရှိတော့ကြောင့်ပတ္တိဆိုတဲ့ငြိမ်းချမ်းတရားလည်းမရှိဘူးအဒီမောကဆိုတဲ့အာကြီးသောတရားပထမမသိခင်တော့မက်ဖို့နိဗ္ဗာန်ကိုချမ်းသာတော်လူချင်းနဲ့စိတ်နဲ့ကြည့်ခဲ့တာအခုတော့ခန္ဓာ၅ပါးပဲဖြစ်တယ်ဆိုတော့ခန္ဓာပုပ္ပုတ္တဝါမရှိတော့ဘူးအဲခန္ဓာ၅ပါးရဲ့ဖြစ်မှုသဘောပေါ်မှုသဘောပေါ်မှာငါတို့ကဆက်မဲ့တက်ကြရအဲ့ဒါကိုမက်တမာတမာရီအထုထိတ်မက်ကင်ကြီးအထုထိတ်ဖြစ်တဲ့တမာတမာရီကပိုင်းခြားမြင်လိုက်တော့ကြောင့်ဟုတ်လားသူ့ပေါ်မှာအာကြီးသောတရားလည်းမရှိတော့ဘူးအာနေသောတရားလည်းမရှိတော့ဘူးအာကြီးသောတရာအာကြီးအနေသောတရာသည်စိတ်ကြောင့်သာလင်ဖြစ်တယ်စိတ်သည်ဟဲ့လားသုတ်တိစင်ကြသွားတဲ့အခါကျတော့တက်ကလည်းဖြစ်ကောခန္ဓာငါးပါးအကျိုးတရားလို့လည်းကြောင်းတက်ကရဆွဲစရာမရှိတော့တရာကြီးစရာလည်းမလိုတော့ဘူးအာကြီးစရာလည်းမလိုတော့ဘူးအဲ့တော့မဲ့အနောက်ရှက်ဖြစ်တဲ့တရာအဓိကအဓိမောက္ခဆိုတဲ့တရာလည်းအဲကြီးသောတရာလည်းမရှိတော့ဘူးပက္ခဟဆိုတဲ့ထောက်ပံ့ခိုင်းနေခြင်းလည်းမရှိတော့ဘူးနော်အကြောင်းအကျိုးဖြစ်နေတဲ့ခန္ဓာငါးပါးကိုပေါ့မှာဘယ်ဟာမှထောက်ပံ့စရာမလိုဘူးတက်ကြရတာဆွဲကြရလဲမလို့ဘူးငကိုရေကခန္ဓာငါးပါးသူ့အလုပ်သူ့လုပ်နေတာထောက်ပံ့ကြရလဲမလို့တဲ့ကြောင့်ပက္ခဆိုတဲ့ငြိယောင်းတရားလဲမရှိဘူးဒုက္ခဆိုတဲ့ဟာလားချမ်းသာခြင်းလဲမရှိဘူးအခုခန္ဓာငါးပါးမှာတက်ကြရပြုတ်ချင်းသည်နိရောဓသစ္စာသာလင်ဖြစ်တယ်ဒုက္ခရဲ့ချုပ်ငင်းကြောင်းနိရောဓသစ္စာသာလင်ဖြစ်တယ်ချမ်းသာနေတဲ့သဘောလဲမဟုတ်ဘူးဟာလားခန္ဓာငါးပါးရဲ့ဖြစ်ချုပ်ပေါ်မှာတက်ကြရသွားဆွဲတဲ့ကြောင့်ဒုက္ခနိရောဓချုပ်သွားတဲ့သဘောသည်ဒုက္ခလဲမဟုတ်မဉ္ဇဉ်ဖုံဉ္ဇဉ်သာလင်ဖြစ်တယ်အဲ့တော့ကြောင့်ဒုက္ခဆိုတဲ့ချမ်းသာခြင်းညီညွန်တရားလည်းမရှိဘူးညာနာဝိပဿနာဉာဏ်ဟဲ့လားဝိပဿနာဉာဏ်ဆင်ញင်ရလည်းမရှိတော့ဘူးခန္ဓာ၅ပါးမြင်တော့အကျိုးတရားအဖြစ်ဆုံးနေပြီဒီဘောမှာတက္ကရာပြန်နေတာပဲရှိတယ်တက္ကရာဒီတတိဘောမှာသွားဆွဲနေတယ်အဲ့တော့တတိဒီအကျိုးတရားအဖြစ်မနေနိုင်ဘူးတက္ကရာချဲလေသမျှကြောင်းလဲရှုကျင်နေဆိုလဲတတိထားရှုနေရတယ်ဟဲ့လားအဲချုပ်ကျင်နေဆိုလဲချုပ်တဲ့ဘောမှာတတိထားနေဟဲ့လားလွတ်ကျင်နေဆိုလဲလွတ်တဲ့ဘောမှာလွတ်ကြောင်းပဲလဲလို့တတိလိုက်ထားတယ်တတိပြီအကြောင်းကြီးမမနေရဘူးတက်ကရရဲ့ချက်လည်းဥခံနေရတယ်။နောက်တော့တက်ကရမန်ချပြီးချုပ်သွားတဲ့ခါကျတော့ဒီဘောမှာဉာဏ်လည်းမသုံးတတ်တော့ဘူး။သိကျင်တယ်လည်းမရှိတော့ဘူး။မသိကျင်တာလည်းမရှိတော့ဘူး။လွတ်လွတ်လွဲသဘောလည်းမရှိတော့ဘူး။မလွတ်လွတ်လွဲသဘောလည်းမရှိတော့ဘူး။ခန္ဓာ၅ပါးသူ့ဘောသူ့မှန်သိတော့ငါဆိုင်ချုပ်နေတာလွတ်နေတာလွတ်ကြောင်းချန်နေတာအပူကြီးပဲလို့မန်ချရတဲ့ကြောင့်သူ့ဘောမှာဉာဏ်သုံးသက်စရာလည်းမရှိတော့တဲ့ကြောင့်ဝိပဿနာဉာဏ်ဆိုတာလည်းအဲ့ဒီမှာနိဗ္ဗာန်မှာမရှိတော့ဘူး။စိတ်ကလေးချုပ်သွားပြီ။စိတ်မှာပဲဉာဏ်ရှိတာ။သဘောတရားတွေလွတ်လွတ်လွဲသဘောတရားတွေလိုက်သိကျင်နေတာဘလို့လို့ကောင်းမလဲလို့ညံညာနာဝိပဿနာညာမရှိတော့နိဗ္ဗာန်မှာချုပ်နေပြီဝိပဿနာညာလည်းမရှိဘူးအနေစာလည်းမရှိဒုက္ခလည်းမရှိအနတ္တလည်းမရှိဘူးဟာလားညောရသစ္စာတစ်ခုတည်းပဲရှိဥပဋ္ဌာနာဆိုတော့တက်ချင်းတတိဟာလားတိလို့ဟုရှုလို့ဟုလွတ်လို့ဟုတတိမရှိတော့တတိဒီအကျိုးတရားသာလည်းရှိတယ်တက်မဲ့ချင်းလို့တဲ့လွတ်အောင်ရှုဖို့တက်တတိထားတာလည်းမဟုတ်ဘူးချုပ်အောင်ရှုဖို့လည်းတတိထားတာလည်းမဟုတ်ဘူးလွတ်လို့တဲ့သဘောကြောင့်လည်းတတိထားတယ်လည်းမဟုတ်ဘူးဒုက္ခဖြစ်လို့ဒုက္ခရဲ့လွတ်ကြောင်းလည်းသတိထားတာလည်းမဟုတ်ဘူးတတိမှာတတ်မဲ့ခြင်းကင်းနေတဲ့ကြောင့်ဥပဋ္ဌာဏဆိုတဲ့တတ်မဲ့ခြင်းတတိလည်းမရှိဘူးတတိသည်အဗျာကရအဖြစ်သဘောတည်းတည်းတတိတည်းတည်းပဲကျန်တော့တယ်အဗျာကရတတိပဲဖြစ်တယ်တတ်မဲ့ခြင်းတတိမဟုတ်တဲ့ကြောင့်ဥပဋ္ဌာဏဆိုတဲ့တတ်မဲ့ခြင်းတတိဝိပဿနာဉာဏ်ကြောင့်လည်းမရှိတော့ဘူးဥပိ္ပခာဆိုတဲ့လိလုရှုခြင်းလည်းမရှိတော့ဘူးမန်ချလိုက်တာနော်ခန္ဓာ၅ပါးဖြစ်လို့ခန္ဓာ၅ပါးပြည့်လို့ငါနဲ့မဆိုင်လို့နေပစီဆိုပြီးလိလုရှုထားတာလည်းမဟုတ်တဲ့ကြောင့်ဥပိ္ပခာဆိုတဲ့လိလုရှုခြင်းဝိပဿနာအငြိကြီးကင်းစင်နေတယ်။ဏိကန္တိဆိုတော့တတ်မှတ်ခြင်းတဏှာလည်းမရှိတော့ဘူး။နော်။လွတ်အောင်ကြံတဲ့ဒီခန္ဓာဟောဘာမလို့ဒီပြန်ကြတယ်။ပြန်နေသေးပြီလွတ်နေသေးပြီလုံနေသေးပြီသင်္ခါရပြုတ်နေသေးပြီအကြောင်းရှိနေသေးအကျိုးဒုက္ခသစ္စာဖြစ်နေတာပဲ။အကြောင်းလည်းချုပ်ရောအကျိုးလည်းချုပ်သွားတယ်။အဲ့တော့ကြောင့်မှဒီဘက်မှာတတ်မှတ်ခြင်းဆိုတဲ့ဏိကန္တိတဏှာဘာမှမရှိတော့ဘူး။မန်ချလိုက်တော့ကြောင့်တတ်မှတ်ခြင်းလည်းမရှိတော့ဘူးမတတ်မှတ်ခြင်းလည်းမရှိတော့ဘူးလွတ်လွတ်လည်းမရှိတော့ဘူးမလွတ်လွတ်လည်းမရှိဘူးအေးလွတ်လွတ်လည်းမရှိဘူးမအေးလွတ်လွတ်လည်းမရှိဘူးချုပ်လို့ရလည်းမရှိဘူးမချုပ်လို့ရလည်းမရှိဘူးအဲ့ဒီလိုတတ်မဲ့ခြင်းဆန္ဒတွေမရှိတဲ့ကြောင့်ဏိကန္တိဆိုတဲ့ဝိပဿနာအငြိကြီးဆယ်ချက်ကုန်သွားပါပြီအဲ့ဒါကြောင့်မလို့မိမိအကျိုးတရားကြံနေတဲ့အဗျာကရတတိအကျိုးတရားကြံနေတဲ့အဗျာကရယုတ် နှစ်ခုတည်းသာတည်တယ်အဲ့ဒါဒီနိဗ္ဗာန်ဆိုတဲ့အတွက်ကြောင့်ဟလာတတိဒီအကျိုးတရားပိုင်ရှင်မဲ့ဖြစ်နေပြီတုတ်တိဆင်းကျင်နေပြီခန္ဓာ၅ပါးမှာရှိသေးလားလို့သေးလားလို့လို့ဖို့လို့သေးလားဒုက္ခရှိသေးလားလို့တက္ကရာလာဆွဲမြင်တက္ကရာကိုတတိကညာနဲ့ပိုင်ချမြင်လိုက်တဲ့ကြောင့်ထူကဲ့သို့ပယ်ချလိုက်ခြင်းသည်ဆင်ကျေသောမဉ္ဉံဖြစ်ပါတယ်လို့ကိုယ့်ကိုဆုံးပြတ်နိုင်တယ်အဲ့ဒါကြောင့်မလို့မက္ကညာနာတတနာဝိတုဒ္ဓိအခုတော့ညာနာတတနာဝိတုဒ္ဓိညာနဲ့ဆင်ကျေသွားပြီအဲ့ဒါဘာညာလဲခန္ဓာ၅ပါးပေါ်မှာပုဂ္ဂိုလ်တ attva မိမယောက်ျားအသက်လိပ်ရာမရှိငါမရှိခန္ဓာ၅ပါးအကျိုးတရားခန္ဓာ၅ပါးအပြာကရခန္ဓာ၅ပါးအကျိုးတရားသာရှိတယ်ခန္ဓာ၅ပါးအကြောင်းအကျိုးအဆက်အမြသာရှိတယ်မိမိရဲ့ညာသည်ဟလာလွတ်အောင်ပြုတဲ့ညာလည်းမဟုတ်ချောအောင်ပြုတဲ့ညာလည်းမဟုတ်အေးအောင်ပြုတဲ့ညာလည်းမဟုတ်ဘူးဟလာငင်းလို့တဲ့ညာလည်းမဟုတ်လွတ်လို့တဲ့ညာမဟုတ်လွတ်အောင်ကြံမဲ့ညာလည်းမဟုတ်ပဲနဲ့နဂုပဂရိနဂုသဘာဝခန္ဓာ၅ပါးဤအကျိုးတရားတက်တက်ပဲရှိပါတော့လားလို့ဉာဏ်လေးမှသိတဲ့ကြောင့်ဉာဏတတနာဝိသုဒ္ဓိအဲဒါဝိသုဒ္ဓိ9ပါးဗောဓိပက္ခိယတရား38ပါးဟလာဓမ္မစကြာတရားကုံတော်6ပါးအခုကဲ့သို့ကျင့်ရတာအခုလူမဉ္ဇဉ်အရိယမဲ့ကူးဖို့ရဖို့အတွက်ကြည်ကြံတော်ဆိုရှင်လေဒါပါရမီ10ပါးလဲကျင့်လို့မရဘူးဟလာပါရမီ10ပါးရင်းပြီးတော့ကျင့်ရတယ်ဗောဓိပက္ခိယတရား38ပါးရင်းပြီးတော့ကျင့်ရတယ်အဲ့တော့မှမိမိရဲ့သန္တရာလွတ်မှုခန္ဓာ၅ပါးအကြောင်းအကျိုးသိမှုခန္ဓာ၅ပါးကငါလို့တက္ကရာဆွဲမှုချုပ်ငြိမ်းသွားပါတယ်အဲဝိပဿနာတရားအားထုတ်တယ်ဆိုတာနော်ခန္ဓာ၅ပါးအရှိတရားကိုယ်ရုပ်ကြီးကိုလူပဲယောက်ျားပဲမိန်းမပဲပုဂ္ဂိုလ်ပဲတ attva ပဲငါပဲလို့ထင်နေတာငါထင်တဲ့အတိုင်းငါသည်လူလားယောက်ျားလားမိန်းမလားပုဂ္ဂိုလ်လားတလားပုဂ္ဂိုလ်လားတ attva လားဒါဖြင့်ဘာလဲလို့အရှိကိုအရှိတိုင်းပြန်ကြည့်တာဝိပဿနာတရားပါပဲနော်ဝိပဿနာတရားဆိုတာအရှိကိုအရှိတိုင်းကြည့်တတ်တဲ့အရှိကိုအရှိတိုင်းကိုယ်လိုလည်းမဟုတ်သူ့လိုလည်းမဟုတ်တဘာဝကိုတဘာဝအတိုင်းအရှိကိုအရှိတိုင်းမြင်အောင်ရှုတာဝိပဿနာဉာဏ်အဲ့လိုဝိပဿနာဉာဏ်အမှန်လဲမြင်သွားတော့ဒီပေါ်မှာငါဆွဲပုဂ္ဂိုလ်ဆွဲတ attva ဆွဲအဲ့အစွဲတရားတွေချုပ်သွားတယ်အဲဒါကြောင့်မလို့ဉာဏ်စဉ်ဆိုတာကသူများတော့မင်းဘုမလို့ဒီခန္ဓာကြီးရှိနေသည်ဟလာခန္ဓာ၅ပါးကြီးရှိနေသည်အထုပ်ကြီးဖြည့်ကြည့်လို့ရနေပါဘူးဒီပေါ်မှာမြတ်စွာဘုရားကြီးပေးထားတဲ့သရဘုဝရိယဘုသတိဘုသမာဓိဘုပညာဘုဘုံကြီး၅ပါးထားပါသတိပြန်တရားလေးကို၄ပါးကိုလက်ကင်ထားပါမကင်၈ပါးကိုမလွတ်ပါနဲ့ဟလာဘောဇဉ်9ပါးကိုလည်းဟလာပိုင်နေအောင်ရှုပါဟလာအဲ့ဒီလိုကျင့်ကြံမယ်ဒီခန္ဓာ၅ပါးရဲ့အရှိကိုအရှိတိုင်းကိုရှုမယ်ဆိုလို့ရှိရင်ဉာဏ်စင်ညာသူ့ဘာသူတက်လာပါတယ်အမှန်ဉာဏ်လာရင်အသိစင်ကြလာတယ်အသိစင်ကြလာရင်စိတ်စင်ကြလာတယ်အတ္တလေးကိုကချမ်းသာတယ်ဆိုတာစိတ်ကလေးစင်ကြရင်တော့စိတ်မှာတောက်เสียမီးမရှိတော့ဘူးအတ္တကိုနိဗ္ဗာန်လို့ခေါ်တယ်တောတာပန်လို့ရတဲ့ဉာဏ်စဉ်16ပါးတောတာပန်လို့ကျင့်ရတဲ့ဗောဓိပက္ခိယတရား38ပါးဒါကအရိယမဲ့ခေါ်တယ်အဲ့တော့တရားဆိုတာကတက်တက်ကြီးဉာဏ်စဉ်ကိုသူများပြီးမှရမယ်ဉာဏ်စဉ်လည်းမဟုတ်ဘူးဉာဏ်စဉ်ဆိုတာလက္ခဏာဘဝနေပြီးတော့ပေါ်လာတဲ့အသည့်တရားတွေကညံနေပါပဲလက္ခဏာပြောက်ပြီးတော့ညံနေဆိုတာမရှိဘူးအဲ့တော့လက္ခဏာရဲ့သဘောတရားတွေပေါ်အမှန်ကြီးမြင်ပြီးတော့အမှားတွေကိုပဲသစ္စာညံအမှန်ကြီးကိုမြင်နေအဲကိစ္စညံဆိုတာကအမှန်လဲမြင်ကောမရှိတဲ့အမှားဆွဲနေတဲ့အယူဆွဲနေတဲ့အသည့်ဆွဲနေတာကိုပဲလိုက်တယ်ကိစ္စညံပဲလိုက်တယ်ကတ္တညံအမှားဆွဲကြီးကိုဆွဲထားတော့စရဗမီတောက်တဲ့ပုံမှာလွတ်သွားတယ်ဒါကတ္တညံဒီခန္ဓာ၅ပါးအထုပ်ဖို့ဖြည့်ကြည့်တဲ့အခါကျတော့ဟာလားရုပ်တရားနံတရားအာဒီလက္ခဏာတွေကိုမြင်လာတယ်။တမာတမာတိထူထောင်လို့ရှိရင်မြင်လာတယ်။မြင်လာလို့ရှိရင်ဒီဘောမှာသဘောလက္ခဏာတွေတွေ့လာရင်ဉာဏ်တွေတက်လာတယ်။အဲအဲ့ဒီလိုဉာဏ်တွေသူ့ဘောသူအစင်းစင်တက်လာတာကိုဒါဉာဏ်စဉ်လို့ခေါ်တယ်။လက္ခဏာမပါပဲနဲ့ဟာလားအေးညာလည်းမဟုတ်ဘူး၊ငြိမ်းညာလည်းမဟုတ်ဘူး၊ကြီးညာလည်းမဟုတ်ဘူး။ဟာလားခန္ဓာကိုယ်ကြီးတက်ပြီးအေးလေထဲမြောက်နေတာလည်းမဟုတ်ဘူး၊တီးညာလည်းတီအောင်လှုပ်ထားလို့အေးညာလည်းမဟုတ်ဘူး။တီအောင်လှုပ်ထားလို့ချမ်းသာတာလည်းမဟုတ်ဘူး။ဗဂတိအရှိကိုအရှိတိုင်းကိုအမှန်ကိုအမှန်တိုင်းမြင်အောင်ရှုတဲ့အခါကျတော့မှားပြီးစွဲထားတဲ့အစွဲမှားပြီးယူထားတဲ့အယူမှားပြီးဖြစ်နေစိတ်ကလေးချုပ်ငြိမ်းသွားတော့စက်တပါးမိချုပ်သွားတာတော့ဒါကိုချမ်းသာတယ်သောတာပန်လို့ရတဲ့နိဗ္ဗာန်ဟောဝဲတဲ့လက္ခဏာစဉ်ဉာဏ်စဉ်ရဲ့တရားရဲ့အခြေခံအနေစပြီးတော့အချင်းချင်းပြန်ကြည့်မယ်ဆိုလို့ရှိရင်အဲပထမဆုံးဝေဒနာကိုအရင်တည်ရမယ်ဒီဝေဒနာအပေလေးပါးဆွဲချမှာမဟုတ်လို့ဒီဝေဒနာကိုအရင်ကြော်ထားအဲဝေဒနာသည်မိမိအပယ်လေးပါးကိုမသိလို့ရှိရင်ဒုက္ခဒေါမနတာဖြစ်စီပြီးအပယ်လေးပါးကိုပို့တယ် ဒီဝေဒနာရဲ့သဘောတရားကိုအမှန်မြင်အောင်ရှိလို့ရှိရင်ဒုက္ခဒေါမနတစေတနာချုပ်သွားတယ်စိတ်တဝိသုဒ္ဓိဖြစ်တယ်အဲ့ဒီကြောင့်ဒုပတိဘုံချုပ်တယ်ဘယ်တော့မှဒုက္ခဝေဒနာဘောကနေပြီးတော့တဏှာမကူတော့ပရိစ္ဆေသဘောဘောကနေပြောမယ်ဆိုလို့ရှိရင်သောတာပန်လို့ရတဲ့ကာယိကဒုက္ခဝေဒနာဘောကနေပြီးတော့တဏှာနံပါတ်၁ပယ်ကမ်းမယ်အဲ့တော့ဝေဒနာကိုဇန်နဲ့ပယ်ခဲ့တယ်ပရမအဆင့်ဒုတိယအဆင့်ဘုံရံနေချပြီးခွာပြီးတော့ဝေဒနာကိုရပ်ခဲ့တယ်တတိယအဆင့်ယုတ်ဝေဒနာပေါ်မှာပရမတ္ထယုတ်ကိုအအောင်ပြုခြင်းအပြင်ပူရတဲ့နဲ့တောင်းတဲ့ထုံနဲ့ကျင်နဲ့ကြိုက်တဲ့ခဲတယ်ဆိုတော့မရှိအဝိဇ္ဇာပညာချုပ်ခဲဝေဒနာကိုရက်ခဲတယ်ဒါပတ်သုံးချက်တတိယသရုပ်ဓာတ်အချက်ကတော့ဝေဒနာတဏှာဘောကနေပြီးတော့ဝေဒနာဘောကနေတဏှာဖြစ်နေတဲ့စိတ်ကလေးကိုဖွင့်ပြီးတော့အတလွတ်ရှုခဲ့ရှုရတဲ့အခါဆိုတော့တက္ကရာဟာအရင်တော့လို့ခြေလေခြင်းတိုင်းခြေလေလို့မရတဲ့အခါကျတော့တက္ကရာဒိဋ္ဌိတက္ကရာစိတ်ကလေးယုံနံပေါ်မှာငါလို့ယုတ်ဝေဒနာပေါ်လာတဲ့ငါခန္ဓာငါးပါးပေါ်လာလဲငါအဲ့ဒီပေါ်မှာငါငါနဲ့ကပ်ကပ်ပြီးတော့ပြုပြင်စီရင်နေတဲ့စေတနာစိတ်ကလေးကတက္ကအဋ္ဌိပါပဲ။ဘာဖြစ်လို့လဲဆိုတော့ခန္ဓာငါးပါးကိုအမှန်မမြင်ဘဲနဲ့ခန္ဓာငါးပါးကိုငါဥစ္စာလို့ဆွဲထားတဲ့တဏ္ဍာရကဆွဲလာတဲ့စိတ်ကလေး။အဲ့ဒီတဏ္ဍာရဆွဲလာတဲ့စိတ်ကလေးဟာငါနဲ့ပေါင်းအလိုလိုပေါင်းပြီးတော့ပေါ်ရခန္ဓာငါးပါးမှာကန့်ညိလာတဲ့အတွက်ကြောင့်တဏ္ဍာရလည်းခဲ့တာ။ဒီတစ်ခါကျတော့ခန္ဓာငါးပါးဝေဒနာကိုယဉ်တည်ပြီးတော့ပေါ်လာမဲ့တဏ္ဍာကိုဖွင့်ရှုတဲ့ခါကျတော့တက္ကရာကြီးတက္ကရာရဲ့အလိုကိုမလိုက်ဖ ೇನೆ ဟာလာဝိပဿနာဉာဏ်ဖြင့်တမာဒိဋ္ဌိကနေဉာဏ်နဲ့အသစ္စာဉာဏ်အမှန်မြင်အောင်ယုတ်ဝေဒနာပေါ်လာပြီးတော့ဆင်းရဲတဲ့ကောင်းမကောင်းဖြစ်တာဘယ်သဘောလဲယုတ်မှာအပြည့်မရှိဟာလာဝေဒနာရက်ခဲတုန်းကလည်းပူရတဲ့နဲ့တောင်းတာရှိပြီးတော့မဆင်းရဲခဲ့ဘူးဝေဒနာခွာရှုတုန်းကလည်းပူရတဲ့နဲ့တောင်းတာရှိပြီးတော့မဆင်းရဲခဲ့ဘူးဝေဒနာဤပရမတ်ယုတ်ကိုထောက်ရှုတုန်းကလည်းဝေဒနာဤရှိပါလေနဲ့ပူရတဲ့နဲ့တောင်းနေတော့ဆင်းရဲမှုမရှိခဲ့ဘူးအတိတော့ဆင်းရဲတဲ့ချမ်းသာတယ်ဆိုတာစိတ်ပဲဆိုပြီးတော့ဖွင့်ရှုလေတဲ့ခါကျတော့ပေါ်လာတဲ့ခန္ဓာ၅ပါးကိုငါလို့သွားဆွဲမယ်စေတနာလေးကိုသွားတွေ့အဲ့စေတနာလေးတက္ကအဋ္ဌိကိုတက္ကအဋ္ဌိပဲအဲ့တက္ကအဋ္ဌိကိုသူ့လိုမလိုက်ဘဲနဲ့သူ့ကိုညံပြင်းရက်ကြည့်တဲ့ခါကျတော့သူကအလုတ်သိမ့်ပြီးတော့ချုပ်ငိမ့်သွားတာကိုအာတဏှာသေးသွားတယ်အဲအဲ့ဒီပုဂ္ဂိုလ်ကြီးအဲ့ဒီနေရာမှာရှုတဲ့နေရာမှာအတော်တက်ယူပါတယ်ဒါဟောတော့တာလက္ခဏာကိုတစ်ခုချင်းတစ်ခုချင်းအစင်းလိုက်ဖြစ်ပေါ်နေတာဟောသွားတာအတွေ့အကြုံမှာကျတော့အာရှိသေးတယ်ဒီအချိန်မှာဘဝင်ကိုလို့ရှိရတဲ့အတွက်ကြောင့်ဘဝင်ဒီခါလာမယ်ဘဝင်ဒီတုံလာမယ်တွားရင်လိုက်ဘဝင်ဒီတလှလှနဲ့ဖြစ်နေမယ်ညာအိတ်လို့ရှိရင်လည်းညီးတတ်တယ်ဘာဖြစ်လို့လဲဆိုဘဝင်မှာတက္ကရာဟာအထိနာသွားပြီနော်တစ်ချက်တည်းဒီတက္ကရာဟာဝေဒနာပေါ်မှာသူလှုပ်ချင်နိုင်မလှုပ်ဝချေလေချင်နိုင်မချေလေရတဲ့ခါကျတော့တက္ကရာအထိနာသွားတဲ့ခါတက္ကရာဒိဋ္ဌိဒီစိတ်ကလေးကိမ့်နေတယ်ဆိုတာဘဝင်ဘဝင်ကတုံခါနေအဲ့တော့အဲ့ဒီနေရာမှာတချို့ဆိုလို့ရှိရင်ဒါနှလုံးယောဂလားလို့ထင်တတ်တယ်ဒါတွေကမဟုတ်ဘူးဘဝင်ခါနေတာတက္ကရာဒိဋ္ဌိအထိနာပြီးတော့ဒီစိတ်ကလေးဟာချေလေခြင်းနဲ့ချေလေလို့မရတဲ့ခါကျတော့အထိနာနေခြင်းဖြစ်တယ်။အဲအဲ့ဒီနေရာမှာအတော်တက်ယူရပါတယ်။ဟာလာဒီနေရာကိုဒုက္ခဝေဒနာကြီးအစွမ်းကုန်တဲ့နေရာမှာတက္ကရာဒိဋ္ဌိချုပ်ငြိမ်းအောင်ကျင့်တဲ့ပုဂ္ဂိုလ်ကြီးဘယ်တော့မှအပယ်လေးပါးကိုကြရစရာအကြောင်းမရှိတော့ဘူး။အထက်တန္တရာသာတင်လဲတော့မယ်။အဲ့ဒီနေရာလေးဟာစိတ်တဝိသုဒ္ဓိဖြစ်ပါတယ်။အဲအခုဝိသုဒ္ဓိ9ပါးနဲ့ရှင်ပြီးတော့လဲဉာဏ်စဉ်။အခုဟောခဲ့တာကဘာဝနာမယဉာဏ်ဤမပါဘူးနော်တတ္တဝါတွေကိုဘာဝနာမယဉာဏ်အဖြစ်ဥစဉ်ဟောခဲ့တာမဟုတ်ဘူးလက္ခဏာဘောကနေပြီးတော့ဗောဓိပက္ခယ139ပါးမိမိလက္ခဏာမှန်ဤမမှန်ဤမိမိကျင့်စဉ်မှန်ဤမမှန်ဤဆိုတာဗောဓိပက္ခယ139ပါးဝင်နေဆိုလို့ရှိရင်ဒါလက္ခဏာမှန်တာပဲအခုတော့တရားနာကြကုန်သောတန်ခါတော်ရှင်သူများပေါင်းနေတဲ့ကွာရဟန်းရှင်လူကြီးသူပေါင်းလို့ပြီဒီတဘောအတိုင်းနဲ့မဉဏ်ပုံဉဏ်နိဗ္ဗာန်ဉဏ်ကိုလေကူတော့ကျင့်လင်မြန်သောဉဏ်ဖြင့်ရလွယ်ရောက်လေမိမဖြစ်လေနိုင်ကြပါလေကုန်တော့သတည်း